ယူကရိန်းစစ်ဖြစ်တဲ့အချိန်ကမ္ဘာနေရာတော်မြန်မာမှာလှုပ်လှုပ်ရှားရှားဖြစ်ပြီးတော့တူးချင်းယူကရိန်းကိုသွားပြီးတော့စစ်တိုက်မယ်လို့ပြောဆိုလှုပ်ရှားမှုတွေရှိလာကြပေမဲ့တကယ်လက်တွေ့မှာတော့ထင်လို့မဟုတ်ပဲနဲ့ယူကရိန်းနိုင်ငံကငငယ်တကာတိုက်ခိုက်သမားတွေဝင်ရောက်မှုကအတော်နှေးခဲ့ပါတယ်။1980ခုနှစ်ကာလအာဖဂန်နစ္စတန်မှာဖြစ်ခဲ့သလိုနောက်ဆီးရီးယားပြင်းစစ်ကာလမှာဖြစ်ခဲ့သလိုနောက် IS အစိုးရအဖွဲ့ခေါင်းဆောင်ထားချိန်မှာဖြစ်ခဲ့သလိုဖြစ်မလာတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံတကာကလာတဲ့တိုက်ခိုက်သမားတွေကိုယူကရိန်းအစိုးရကအသေးချာစစ်လက်ခံလို့ပါ။နိုင်ငံတကာကနေပြီးတော့တူးချင်းလာရောက်ကူညီမဲ့သူတွေကိုယူကရိန်းအစိုးရကအစ်မေတတ်မှတ်ပြီးတော့စစ်လက်ခံမှုတွေလုပ်ပါတယ်။အစိုးရမှုတပ်ပြင်းအဖွဲ့တစ်ခုရဲ့လေးလာချက်အရဆိုရင်တော့ယူကရိန်းကိုနိုင်ငံခြားကလာတဲ့တိုက်ခိုက်သမားကြီးအတွက်အတိအကျမသိရပြီးနဲ့ရာဇဝင်ကနေပြီးတော့ထောင်ထမ်းလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ယူကရိန်းတိုင်းကနေပြီးတော့ AP သတင်းဌာနကိုပြောဆိုချက်အရဆိုရင်တော့ယူကရိန်းကိုလာမဲ့အမေရိကန်နိုင်ငံသား6000လောက်စီးပင်းပေးသွင်းထားပြီးမြဲလေယူကရိန်းအစိုးရကစစ်ဆေးမင်းမြတ်မှုတွေမလုပ်ခင်မှာပဲတဝက်လောက်ဟာပယ်ချခံရရတယ်လို့ဆိုပါတယ်။အဲ့ဒီကတဝက်လောက်မတ်လဆိုပိုင်းမှာလူသစ်စီဆောင်မှုစီးနေကိုဝင်ခဲ့ပြီးမြဲဒီကနေ့နောက်ဆုံးမှာတော့လူတရာကိုပဲလက်ခံခဲ့တယ်လို့တန်ယုံတောင်ရှိသူတွေက AP သတင်းဌာနကိုဖြေကြားခဲ့ပါတယ်။နိုင်ငံခြားကကူမဲ့လူတွေအလာနေသွားတာနောက်အကြောင်းအရာတစ်ခုကတော့အယူဆရေးရာကြောင့်လို့သူတို့တွေကတုံ့တက်ပါတယ်။အာဖဂန်နစ္စတန်၊ဆီးရီးယား၊ IS2 မှာဖြစ်ခဲ့တာတစ်ခုကဘာသာရေးအစွန်းရောက်အယူဆကြောင့်လို့တုံ့တက်ပါတယ်။ယူကရိန်းစစ်အစိုးရဘက်ကလူဖြူကြီးစိုးရေးအယူဆနဲ့ယူကရိန်းစစ်မှာဝင်ဖို့စိတ်ဝင်စားကြပြီမဲ့နောက်ပိုင်းလက်ရှိဖြစ်လာတဲ့အခြေအနေပေါ်မှာဒီအယူဆတွေအမကောင်းတာကြောင့်လေဒီဘင်းကိုသွားပြီးစစ်ဘူးတိုင်နဲ့နိုင်ငံခြားတိုက်ခိုက်သမားတွေထင်တော့မရောက်တဲ့အပေါ်သူတို့တွေကတုံ့တက်ထားကြပါလေ။